လူကြီးများထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတို့ကိုအထက်မှောက်လောက်ရဆွဲစင်းတဲ့ထောင်နှံရှိနေဖြစ်တဲ့ချမှတ်လိုက်ပါတယ်။စူပါဘောဂါဘတ်ချဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်ကိုဒီကနေ့အင်ကာလီမှာဒီချင်းမျိုးတော်ကဖြန့်ချင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချတာပါ။ကျောင်းနိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်ကအနာဝဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုကိုတိုက်ဖြတ်ရေးကာလာရွှေလှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရဲ့အရာရှိတွေကိုတယောမှုနဲ့ထင်ပေါ်လာခဲ့တာပါ။ဝူကန်ကအွန်လိုင်းပေါ်မှာလူတွေကိုစောကားမော်ကားလို့တရင်းသားတွေဖြန့်လာပါဝင်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်ဆိုတရားရုံးကအဆုံးဖြတ်တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့909ဖြုတ်ခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရရဲ့ဖြုတ်ခွင်းခံရတဲ့ရာနဲ့ချီတဲ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရှင်းနေကြတဲ့မှာဝူကန်လည်းတဝူအပါအဝင်ဖြစ်ပါတယ်။ဝူကန်ပေါ်တရားရုံးရဲ့စီရင်ချက်ကိုတော့အယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းကပြောဆိုထားပါတယ်ရှင်။